မြန်မာနိုင်ငံမှာ IDP စခန်းတွေပိတ်သိမ်းပြီးဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးအတွက်မဆောင်ရွက်ခင်မှာဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ရဲ့အဓိကအကြောင်းရင်းတွေကိုအစိုးရကအရင်ဆုံးအလေးထားဖြေရှင်းသင့်တယ်လို့တိုင်းသားအဖွဲ့အစည်းတွေနဲ့ပြည်တွင်းအရက်ဖက်လူအဖွဲ့အစည်း108ဖွဲ့က NLD အစိုးရထံရေးသားတဲ့ဇွန်လ26ရက်တနင်္လာနေ့အိတ်ဖွင့်ပေးစာမှာတိုက်တွန်းလိုက်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြခြင်းပါတယ်အစိုးရတပ်နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်တဲ့စစ်ပွဲတွေကြောင့်ဖြစ်ဖြစ်အခြားအကြမ်းဖက်ပဋိပက္ခတွေကြောင့်ဖြစ်ဖြစ်မြန်မာနိုင်ငံတွင်တိုင်းသားဒေသတွေမှာ IDP စခန်းတွေရှိလာတာဖြစ်ပါတယ်အထူးသဖြင့်ကရင်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာ IDP စခန်းတွေရှိနေတာပါအဲ့ဒီ IDP စခန်းတွေကိုမကြာခင်ကာလမှာပိတ်သိမ်းတော့မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေကစပြီးအစိုးရဘက်ကပြင်ဆင်လာတာကြောင့်တိုင်းသားတွေကြားစိုးရိမ်မကင်ဖြစ်ရကြောင်းပြည်ပရောက်ကရင်တိုင်းသားများကွန်ရက်ပြောခွင့်ရသူဗြိတိန်နိုင်ငံလန်ဒန်မြို့နေမတ်ဇူယာဖန်ကပြောပါတယ်ကျွန်တ
ော်တို့အင်မတန်ကိုစိုးရိမ်ပါတယ်တချို့ဆိုတော့ဒီ IDP စခန်းတွေမှာရှိတဲ့ဒုက္ခတွေကဒီလိုမျိုးစမ်းမနေရတဲ့အထက်ကတက်မှာကစေဒီနေ့တော့ဖြစ်နေလို့ပါအဲဒီကျိုးရာဒီဖက်ပြမှာစေပွဲတွေဖြစ်နေတော့ပါတယ်အဲဒါဒီစေပွဲတွေအမ်ရတဲ့စေရွေးတော့ဒီဒုက္ခတွေကတော့တို့နေနေကောပြန်ပြီးတော့အဲနေနေပေါ်တော့အချိန်နေရှိတယ်ဘူးလို့ချက်ပါနေတယ
်မြန်မာနိုင်ငံတွင်အစိုးရစစ်တပ်ကတိုင်းသားဒေသတွေမှာစစ်အင်အားတိုးချလာတာတွေရှိနေပြီးတိုင်းသားလက်နက်ကင်တပ်တွေနဲ့ဖြစ်ပွားတဲ့ရင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံတွေဟာနေရဆွန့်ခွာ IDP ဒုက္ခသည်တွေအဖြစ်တိုးပွားလာနေတာဖြစ်ပါတယ်စီးရေးဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်သေးဘဲအဲ့ဒီ IDP စခန်းတွေကိုပိတ်သိမ်းဖို့အစိုးရကလှုပ်ဆောင်မဲ့ကိစ္စဟာလက်တလုံးမှာမဖြစ်သင့်တဲ့စီမံကိန်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင် Alliance အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
် GIDP တသိန်းကျော်က IDP camp တွေမှာမနေဘဲလာသွားနေခိုင်းစီဖြစ်တယ်လို့အစိုးရပြန်ပြောရမှာပါတယ်
IDP စခန်းပိတ်သိမ်းဖို့ပိတ်သိမ်းခြင်းဒါမှအဓိကအကျတဲ့ဒီကျွန်တော်ရဲ့ဘာသာရေးကောင်းဆောင်ဖွဲ့စည်းတွေကိုအရင်ဆွေးနွေးတင်တယ်လို့ကျွန်တော်ကအကြံပြုချင်ပါတယ်ကျွန်တော်ကချင်ပြည်နယ်မှာဒီဒုက္ခရောက်နေတဲ့စစ်ဘေးဒုက္ခတွေအများပိုင်းကအကုန်လုံးခရိယံဘာသာဝင်တွေများကြပါတယ်အဲ့ဒါဆိုသူတို့နဲ့ပြောရမှာပေါ့နော်နောက်တစ်ခုကပမာပြည်မှာပိတ်သိမ်းတင်တာက33တို့99တို့စစ်တပ်တွေအရင်ပိတ်သိမ်းတင်မှာသူတို့တို့လာတဲ့နေရာပြန်နေရာချထားကျွန်တော်အမျိုးသားရင်ကြားစီရေးအတွက်အများကြီးအထောက်အကူပြုပါလိမ့်မယ်
။ဒါကြောင့်အစိုးရကလွှတ်ဆောင်မဲ့ IDP စခန်းပိတ်သိမ်းရေးအစီအစဉ်ကိုယာယီရပ်ဆိုင်းထားဖို့နဲ့ပြည်တွင်းစစ်ရဲ့အဓိကအကြောင်းရင်းကိုအစိုးရကအလေးထားဖြေရှင်းပေးဖို့တိုင်းဒေသနဲ့အရက်ဖွဲ့အဖွဲ့အစည်းတွေကအစိုးရကိုတိုက်တွန်းကြောင်းမတ်ဇူယာဖန်ကပြောပါတယ်။ကရင်တိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU က2012နောက်ပိုင်းအစိုးရနဲ့အပြစ်ရပြီး NCA အပြစ်အစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပေမဲ့ကရင်ပြည်နယ်နဲ့တဝိုက်မှာ2018ခုနှစ်အတွင်းအစိုးရတပ်နဲ့တကြောပြန်တိုက်ပွဲငယ်တွေကြောင့်ဒေသခံကရင်တိုင်းသား2000ကျော်အိုးအိမ်ဆွန့်ခွာ IDP တွေအဖြစ်တိုးလာတယ်လို့တိုင်းသားနဲ့ပြည်တွင်းအဖွဲ့တွေရဲ့စစ်တမ်းမှာဖော်ပြပါရတယ်။ကချင်ပြည်နယ်မှာဆိုရင်2011ခုနှစ်နောက်ပိုင်းအစိုးရတပ်တွေနဲ့ခုနှစ်နှစ်ကြာတကြောပြန်စစ်ပွဲကြောင့် IDP ဒုက္ခသည်ပေါင်း132000ကျော်ရှိနေသေးကြောင်း2018မတ်လကစတင်ခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကပဋိပက္ခတွေကြောင့်နေရဆွန့်ခွာလာတဲ့ IDP ဒုက္ခသည်ပေါင်း9000ရှိနေသေးဖြစ်ကြောင်းအစိုးရထံအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ခင်ဗျာ